ကျောင်းသားတွေတောင်းဆိုနေတဲ့ပြည်တော်စုလွှတ်တော်ကအတီးပြူပြီးဖြစ်တဲ့ပညာရေးဥပဒေမူကြမ်းကိုပြင်ဆင်နိုင်ရေးဆိုတာဟာပညာရေးဝန်ကြီးဌာနအနေနဲ့လှုပ်ဆောင်နိုင်တဲ့ကိစ္စမဟုတ်ဘူးလို့ပညာရေးဝန်ကြီးဌာနကပြောဆိုပါတယ်။တကုံတက်ကသူပါမောက်ခချုပ်ဒေါက်တာလှထေးပြောပြတာက
အဲ့ဒါတော့ကျွန်တော်တို့နဲ့တိတ်မဆိုင်ဘူးအဲ့ဒါကအလွတ်တော်ကအတီးပြူတာလေအဲ့ဒါကျောင်းသားတွေကအလွတ်တော်နဲ့ကြားရပြောမှာလေ
တစ်ချိန်တည်းမှာပဲပညာရေးနယ်ကပညာရှင်တွေရဲ့အမျိုးသားပညာရေးဆိုင်ရာဥပဒေချမ်းအလုပ်ယုံဆွေးနွေးပွဲကိုရန်ကုန်တက္ကသိုလ်စည်ရင်ထုခမ်းမမှာဒီဇင်ဘာလ18ရက်နေ့ကစပြီးသုံးရက်ကြာကျင်းပခဲ့ပါတယ်။တကယ်တော့ဒီအလုပ်ယုံဆွေးနွေးပွဲဟာပညာရေးဥပဒေပြင်ဆင်ဖို့မဟုတ်ဘဲဤဥပဒေများအတွက်သာဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲကိုတွားတက်တဲ့ဆရာမတွေကလည်းပြောပါတယ်။ဒီအလုပ်ယုံဆွေးနွေးပွဲကပဲကျောင်းသားအရေးဆရာအရေးတွေကိုဆောင်ရွက်ဖို့အဖွဲ့တွေဖွဲ့ဖို့မူရေကြလာတာတွေ့ရှိရပါတယ်။ဒီအဖွဲ့တွေဖွဲ့စည်းရေးဆိုတဲ့အပိုင်းမှာပထမအချက်ကတော့တမကဆိုတဲ့အမည်ကိုအသုံးမပြုတာဖြစ်တယ်လို့ကျောင်းသားတွေရောဆရာတွေပါကျောင်းအလိုက်တမကများဖွဲ့စည်းပြီးဖြစ်တယ်ဆိုတာကိုလိလိရှုလိုက်တာလည်းဖြစ်ပါတယ်။ဒီအဖွဲ့တွေဟာမဆလာကက်ကကျောင်းကောင်စီဖွဲ့စည်းပုံမျိုးဖြစ်တယ်လို့တကုံတက်ကသူပါမောက်ကချုပ်ဒေါက်တာလှထေးကပြောပြပါတယ်။
ကျွန်တော်တို့ဟိုတမရာကြီးမင်းကုန်းထဲမှာကျောင်းသားယူနီယံဆိုတာပါတယ်ရာကျောင်းသားယူနီယံဆိုတာပါတယ်အဲ့ဒါကိုဖွဲ့စည်းတဲ့နဲ့ဖွဲ့စည်းတာဖွဲ့စည်းဖို့ပေါ့လေအဲ့ဒါကိုလုံးငယ်လုံးကကျောင်းကောင်စီလိုပဲဒီ section like ဟိုကျောင်းသားကိုယ်စားလှယ်ရေးမယ်လေ
ဒီဖွဲ့ဖွဲ့တဲ့ပုံစံဟာအရင်ခေတ်ကလိုအုပ်ချုပ်သူရဲ့ကြီးကြပ်မှုနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိပါတယ်ကြီးကြပ်သူတွေရဲ့အရေးအောက်ကလွတ်ပုံမရဘူးလို့ကျောင်းသားတွေကဝေဖန်တယ်လို့တချို့သောဌာနတွေမှာဆိုရင်ရွေးကောက်ပွဲတော့မလုပ်ဘဲဆရာတွေနဲ့အဆင်ပြေသူတွေကိုသာရွေးချယ်ဖို့ရှိတယ်လို့တကုံတက်ကသူကျောင်းသားတက်မကအတွင်မူကိုနန်းလင်းကပြောပြပါတယ်တစ်ဆက်တည်းကိုနန်းလင်းက
ဒီကျောင်းထဲမှာလုံမဲ့ရွေးကောက်ပွဲပုံစံနေတော့ရွေးကောက်မဲ့အဲဟိုကြီးကြပ်မဲ့သူတွေကလည်းပါကျုံနဲ့ထဏာမှုတွေသာဖြစ်တယ်အဲရွေးကောက်ပွဲပုံစံကိုခြားပေးတာကလည်းဒီပါကျုံနဲ့ထဏာမှုတွေသာဖြစ်တယ်ရွေးကောက်ပွဲပုံစံကလည်းတစ်ချိန်တော့မဆက်လာကြတဲ့ကျောင်းကောင်စီရွေးချယ်တဲ့ပုံစံကိုဖြစ်နေတယ်ဆိုတော့သူတို့ကအဲ့မှာရင်ကျောင်းသားဆန္ဒဘာမှမပါသေးဘူးအဲ့ရွေးကြည့်မယ်ပုံစံကကျောင်းသားလည်းသူစိတ်ဝင်စားမှုမရှိတဲ့ပုံစံဖြစ်နေတယ်။ဆိုတော့ကျွန်တော်အဲ့အကြောင်းဒီဘလိုနည်းနဲ့ရွေးကောက်မယ်ဘလိုသူတွေကမဲပေးခွင့်ရှိတယ်ဆိုတာဒီတော့စီမင်းရေးဆွေးဖို့လိုတယ်။စီမင်းရေးဆွေးနိုင်မှုအတွက်ဒီနာမည်အမည်နာမတွေဆုံးဖြတ်နိုင်မှုအတွက်ကျောင်းသားတို့စီဝေးတခုခေါ်ပြီးမှလည်းဆုံးဖြတ်တင်တယ်။ဒါကလည်းအချိန်တုန်းကကျွန်တော်လုပ်ခဲ့တဲ့ပုံစံပါပဲ။1930ကျောင်းသားမကစောက်ဖို့လုပ်တယ်အဲ့လိုပုံစံပဲလုပ်ခဲ့တာ
။ဆရာများသမဂ္ဂကလည်းမိမိတို့ဟာသင်ပင်ဖွဲ့စည်းခြင်းစီမင်းဥပဒေတွေအတိုင်းသမဂ္ဂကိုဖွဲ့စည်းထားခဲ့တာလို့ဆိုပါတယ်။ဒါကြောင့်ဖွဲ့စည်းပြီးဖြစ်တဲ့အဖွဲ့နဲ့စင်ပြန်အဖွဲထပ်ဖွဲ့တာဟာအိမ်ချက်ချင်းအိုးမဲတုတ်တာပဲဖြစ်တယ်လို့ဆိုပါတယ်။ဆရာများတမကအဖွဲဝင်ဦးတန်းထိုက်ဟောင်းပြောပြတာကအ
ိမ်ချက်ချင်းအိုးမဲတုတ်ကြတော့တိုက်ဆိုင်လို့ပုံစံမျိုးဖြစ်မှာဆိုလို့ရှင်းရှင်းပြောရမယ်ဆိုကျွန်တော်တို့ကဥပဒေနဲ့အညီဖွဲ့စည်းထားတာပေါ့လေ။အဲ2012ဒီအလုသမာအဖွဲစည်းဥပဒေနဲ့ကျွန်တော်တို့ကဖွဲ့စည်းထားခဲ့တယ်။အဖွဲစည်းထားတဲ့အဖွဲစည်းရှိတယ်။အဲ့တော့အဖွဲစည်းရှိတဲ့အတွက်အဲ့ဒီဥစားကလည်းလွတ်လပ်စွာစည်းပြီးအကြောင်းကိုလည်းသူတို့အလုသမာဝန်ကြီးဌာနကဒီမှာဒီလာပြီးတော့စစ်ဆေးတဲ့ဥစ္စာမျိုးတွေပါရှိရှိတယ
်တကယ်ကအခုလို့ကျောင်းသားတွေကပညာရေးဥပဒေချမ်းကိုပြင်ဆင်ဖို့တောင်းဆိုနေချိန်မှာကျောင်းသားတွေတောင်းဆိုချက်ကိုဆရာများသမဂ္ဂကလည်းထောက်ခံထားပါတယ်ဒီအချိန်မှာကျောင်းသားယူနီယံနဲ့ဆရာယူနီယံဆိုပြီးစင်ပြိုင်အဖွဲ့တွေပေါ်ထွက်အောင်လှုပ်ဆောင်နေတာဟာသွေးရိုးသားရိုးမှဟုတ်ပါရဲ့လားလို့မေးခွန်းထုတ်လာတာတွေရှိပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအထွေထွေအတွင်မူမဖြူဖြူအောင်ပြောပြတာကတော
့လက်ရှိရှိပြီးသားတမကတွေကအများကြီးကိုစားပြီးမရှိဘူးဆိုတော့ဟိုအကြောင်းပြချက်မျိုးနဲ့တော့ကျောင်းသားတွေချင်းချင်းသားထဲမှာထပ်ပြီးတော့တွေးကြွအောင်လုပ်နေတယ်လို့ကျွန်တော်တို့မြင်တယ်။အဲဒီမှာတစ်ဆင့်ဒီကျောင်းသားယူနီယံတွေကဒီပညာရေးဥပဒေကိုထောက်ခံတယ်ဆိုလို့ရှိရင်ကျွန်တော်တို့ခုဟိုထုတ်ရှားနေတဲ့ကျောင်းသားတွေအကုန်လုံးရဲ့ထုတ်ရှားမှုတွေကဒီပညာရေးဥပဒေပေါ်မှာတပိတ်မောက်တဲ့ထုတ်ရှားမှုကိုပုံဖြတ်အောင်ဟိုဒီတပိတ်မောက်တဲ့ထုတ်ရှားမှုကိုပြန်စီးသွားအောင်ပြုလုပ်တဲ့ဒါအပေါ်တစ်ခုပဲလို့ကျွန်တော်တို့ကတော့ပြီးနေပါတယ်
။မဖြူဖြူအောင်ပြောပြသွားတာပါ။တော်ရရှိမြတ်ခင်ဗျာ။ကျောင်းသားတွေကပညာရေးဥပဒေမူကြမ်းအတွက်ပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီပညာရေးပြည်ပြင်ပြောင်းလဲမှုနိုင်ငံလုံးဆိုင်ရာကွန်ရက် NNER လွှတ်တော်နဲ့အစိုးရစတဲ့အဖွဲ့လေးဖွဲ့တွေ့ဆုံမှုတောင်းဆိုထားပါတယ်အခုဆိုရင်ရက်ပေါင်း60ပြည့်တော့မှာပါကျောင်းသားတွေကတော့ရက်ပေါင်း60ပြည့်လို့တောင်းဆိုချက်တွေမရခဲ့ဘူးဆိုရင်ဆောင်ရွက်ရမယ့်လုပ်ငန်းတွေနဲ့အတွက်အစီအစဉ်တွေချနေတယ်လို့ပြောပြပါတယ်တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာရှိတဲ့တက္ကသိုလ်တွေကိုပြည်တော်စုလွှတ်တော်ဒုတိယဥက္ကဋ္ဌဦးစီးတဲ့အဖွဲ့တွေသ ਤੁਆਜਾ ਪੀਰੋ ਪਿਆ ਉਬਰੇ ਜਾਨੇ ਪੱਤੇ ਸ਼ਿਨਲੇ ਮੋਹਰੇ ਪੀਰੋ ਨੀਦਾ ਫਿਦਲੂਵੇ ਚੌਂਦਾ ਟੂਯੇ ਲੱਖਾਂ ਮੂਗੋ ਯਾਸ਼ੀ ਲੇਲੋ ਪਿਓ ਸੋ ਡਾਰੀ ਲੈ ਸ਼ੀ ਬਾਰੇ ਖਮਿਆ।